ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းစူရာခီယတ်စူတီယာထိုင်းကသူ့ဥဆောင်တဲ့ရခိုင်အရေးကြံပေးအဖွဲ့ပေါ်အပြည့်အဝယုံကြည်စိတ်ချထားနိုင်ပါတယ်လို့ပြောလိုက်ပါတယ်ဒီအကြံပေးအဖွဲ့တွေကထင်ရှားတဲ့ဖွဲ့ဝင်တူမကြခင်ရက်ပိုင်းတွင်းကနှုတ်ထွက်သွားပြီးဖေဖော်ဝါရီလ၁ရက်ကြာသပတေးနေ့ကဘန်ကောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမိမြန်ကန်အတွင်းဒေါက်တာဆူရာကီယတ်ကကုလို့ပြောတာပါကိုကျော်ကျော်သိန်းကအပြည့်ဆုံးပြောပြပါမယ်ရှင
်ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ဖွဲ့ထားတဲ့ကော်မတီကိုအကြံပေးဖို့ဆိုပြီးပြည်တွင်းပုဂ္ဂိုလ်၅ဦးပြည်ပပုဂ္ဂိုလ်၅ဦးစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အကြံပေးအဖွဲ့ကိုဦးဆောင်ဖို့ဒေါက်တာဆူရကီယတ်စာတီရာထိုင်းကိုမြမဆူရကရွေးချယ်ခဲ့တာပါဒီအဖွဲ့ရဲ့ရခိုင်ပြည်နယ်ပထမဆုံးခရီးစဉ်အစိုးမတက်ခင်မှာပဲထင်ရှားတဲ့အဖွဲ့ဝင်တူဖြစ်သူအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်ကဒီအဖွဲ့ဟာမြမဆူရလူရက်တွေကိုဖုံးဖိကောက်ွယ်ပေးမဲ့အဖွဲ့လို့အပြင်ထံဝေဖန်ပြီးရုပ်တရက်နှုတ်ထွက်သွားတဲ့အတွက်ဒီအဖွဲ့ပေါ်ဘယ်လောက်အထိယုံကြည်လို့ရမလဲဆိုတဲ့မေးခွန်းတွေထွက်လာတာပါဒါကြောင့်လဲဒေါက်တာဆူရကီအနေနဲ့သူဦးဆောင်တဲ့အဖွဲ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ပြောဆိုလာရတာဖြစ်ပါတယ
်။ I think both four international board members and five Myanmar members have very strong social capital.
နိုင်ငံကအဖွဲ့ဝင်၄ဦးနဲ့ပြည်တွင်းကအဖွဲ့ဝင်၅ဦးတို့ဟာတိတ်ကိုအားကောင်းတဲ့လူမှုဝန်ကျင်အထောက်အကူပြုစွမ်းအင်ရှိထားသူတွေလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့မှာအတွေ့အကြုံအများကြီးရှိပြီးဒီတွေ့ကြုံကနေကျွန်တော်တို့အစွမ်းရှိသလောက်အသုံးဝင်မဲ့အကြံဉာဏ်တွေပေးသွားမှာပါကျွန်တော်တို့ဟာအကောင့်ထည့်ဖော်မဲ့သူတွေလှုပ်ဆောင်မဲ့သူတွေမဟုတ်ပါဘူးကျွန်တော်တို့ဟာအကြံပေးပုံကိုယ်တွေပါတတ်နိုင်သမျှအကောင်းဆုံးဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်ပါမယ်မတူကွဲပြားတဲ့သဘောထားအမြင်တွေကိုနားထောင်သွားမှာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုပြီးအထူးသဖြင့်မြမတက်မတော်ကိုနိုင်ငံတကာကပြစ်တင်ဝေဖန်ထားတယ်လို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီအရေးကိုထိထိရောက်ရောက်ဂိုင်းပြတ်ဖြေရှင်းဖို့ပြက်ကွက်တယ်ဆိုပြီးဝေဖန်ခံနေရတာပါ။ရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာမှာသာမကဒေသတွင်းမှာတော့သဘောထားအမြင်တွေမတူကြဘူးဆိုတာကိုဒေါက်တာဆူရကီယတ်ကအသိအမှတ်ပြုပြောဆိုပါတယ်
။ You know, narrative in Myanmar is different narrative from Western countries.is one thing from some other
နိုင်ငံမှာပြောဆိုနေတာကမတူပါဘူးအနောက်နိုင်ငံတွေပြောတာကလည်းတမျိုးပါအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာတောင်မတူကြပါဘူးအဲ့ဒီအပြောတွေနောက်ကိုကျွန်တော်တို့လိုက်နေမှာမဟုတ်ပါဘူ
း Mr. Richardson ကသူနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အခြေအနေတွေလည်းရခိုင်ပြည်နယ်မှာလူညုံရင်းတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းစစ်ဆင်ရေးတွေအကြောင်းတည်င်းလိုက်ရင်းနဲ့အစိုးရလျှော့ဝှက်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ Writers တည်င်းတော်နှစ်ယောက်ကိစ္စပြောဆိုခွင့်မရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်ဒေါက်တာဆူရကီယတ်ကတော့သူကိုယ်တိုင်လည်းဒီသတင်းတော့ကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ
် Even though it is outside the mandate of the advisory board but I raised it before
ဒီကိစ္စအကြံပေးဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါဘူးမဲ့လေကျွန်တော်ပြောဆိုမှုပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြည်ပြို့ဖို့ဆိုတာနဲ့ဆက်ဆက်နေလို့ပါကိုဖီအာနန်စီရင်ခံစာထဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်ထောင်စုဝန်ကြီးဦးဆောင်ထွန်းနဲ့ကျွန်တော်ပြောမှုပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောမှုပါတယ်ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါတယ
်ဒီဂျံပေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်တဲ့ထားတာတွေကိုဖုံးပြကာကွယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချက်ဆန်ကဝေဖန်ပြောဆိုပါတယ်ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိဘဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရကီယက်ကတုံ့ပြန်ပါတယ
် I still believe and I want to believe that Governor Richardson stillhas that objective
ရခိုင်ပြည်နယ်ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်စူးစမ်းဖို့ဆိုတဲ့ရည်မှန်းချက်မျိုးအုပ်ချုပ်ရေးမှူးရစ်ချတ်ဆန်ရှီမှာရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသဖြစ်ပြီးအဲ့ဒီလိုယုံကြည်ခြင်းပါတယ်ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန့်တဲ့တင်ဖြစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
်မစ္စတာရစ်ချတ်ဆန်နှုတ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်9ဦးကျန်ပြီးရလက်သွားတဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ